ဒီခါရီမျိုးစုနဲ့နိုင်ငံဖွဲ့ EE အတွက်ရန်ကုန်ဝေရှားပေးတယ်ဆိုတဲ့ဆွဆွဲချင်းနဲ့ဖမ်းဆီးထိန်းသိမ်းထားသူ၉ဦးကိုဆက်ပြီးချုံနှောင်ထားဖို့ဒီကနေ့ရန်ကုန်အနောက်ပိုင်းခရိုင်တရားရုံးကရမန်ပေးလိုက်ပါတယ်။အဲဒီလူတွေထဲမှာခိုင်အတင်းစင်ကာပူကကိုအောင်မြတ်ကျော်လည်းပါဝင်ပြီးသူဟာ EE စီဦးစီချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်တဲ့မြေကိုတော်ဆက်တယ်လို့ EFP တရင်တပုံမှာဖော်ပြထားတယ်လို့ပြည်တွင်းသတင်းတွေမှာလည်းအဲဒီလိုပဲဖော်ပြရေးသားကြပါတယ်။ကိုအောင်မြတ်ကျော်အပြင်တခြားဖမ်းဆီးခံထားရသူတွေကတော့ကိုထွန်းအေး၊ကိုဟင်းစော၊ကိုရက်ထက်ကျော်၊မအီးမြတ်မော၊ကိုတင်နိုင်ဦး၊ကိုမြတ်လင်းဦးကိုရှိလိုက်တဲ့နဲ့ကိုအောင်မျိုးဝင်တို့ဖြစ်ပြီးသူတို့ကိုအောက်ဘလောက်ကိုရည်နေသည့်စက်ပြီးချုံအောင်ထားဖို့ရင်မှန်ပေးလိုက်တာပါဒီအရုံတရင်ပြန်ကြားရေးရရှိဦးမင်းတန်းကဒီမှုကိုရတဲ့ဘက်ကစုံစမ်းစစ်ဆေးနေတဲ့အဆင့်မှာပဲရှိသေးပြီးဘယ်တရားရုံးမှာတရားဆွဲတင်နေဆိုတာပြောမရသေးဘူးလို့တရင်နောက်တွေကိုပြောပါတယ်စင်ကာပူရောက်မြန်မာနိုင်ငံသားတွေကြားမှာ AA အဖွဲ့အတွက်ရန်ကုန်ဝေကောက်ယူတာပြီးလုံနေတဲ့အတွက်မြန်မာနိုင်ငံသားအတော်များများကိုဖမ်းဆီးထားတယ်ဆိုပြီးစင်ကာပူအာဏာပိုင်တွေကစူရနာ၁၀ရက်နေမှာကြေညာပါတယ်အဲဒီလူတွေကိုပြည်နေနံပေးလိုက်ပြီးတဲ့နောက်မြန်မာနိုင်ငံကိုပြန်လာကြတဲ့ကိုတင်နိုင်ဦးနဲ့မအေးမြတ်မွန်တို့ကိုရန်ကုန်မန္တလေးကားလမ်းပေါ်မှာရတက်ဖို့ကဖမ်းဆီးပါတယ်။ဒါပေမဲ့တန်တဲ့လူတွေကိုဘယ်လိုဖမ်းဆီးလိုက်ကြလဲဆိုတာကတော့အခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။သူတို့အလုံးကိုအကြံဖတ်မှုတက်ချေဥပဒေပုံမှန်52ပါပုံမှန်ဝယ်ယူနေအမှုဖွင့်ထားတာဖြစ်ပြီးကိုအောင်မြတ်ကျော်အပါအဝင်၃ဦးကိုတော့အပြစ်ပူကြီးတဲ့အေးအေးအထွန်းနဲ့ဆက်ဆက်ပတ်သက်မှုနဲ့ပါဆွဲတင်ထားပါတယ်။ဒီပုံမှန်အရာပြစ်မှုထင်ရှားရင်ထောက်ဒဏ်9နှစ်အထိချမှတ်ခံရနိုင်ပါတယ်။လေရှိမှာသူတွေကိုဘယ်မှာထိန်းသိမ်းထားလဲဆိုတာတာဝန်ရှိသူတွေကအတိအကျမပြောတာကြောင့်သက်ဆိုင်ရာမိသားစုဝင်တွေစိုးရိမ်နေကြပါတယ်